ဟုတ်ကဲ့ကွန်ပျူတာရေအခုဟာပေါ့နော်ဒီဗမာတပီလုံးမှာလယ်သမားတွေဒီမြေအားအငင်းပွားမှုကိစ္စရနေပတ်သက်ပြီးတော့ပေါ့နော်ထောင်ချခံရတာတွေတရားစွဲခံရတာတွေတော်တော်များများကြားနေရတယ်အဲ့တော့ကွန်ပျူတာတို့ကလည်းဒီလယ်သမားကြီးရအောင်အဓိကထားပြီးတော့ဆောင်ရွက်နေတာဆိုတဲ့အခါကျတော့အခုထောင်ချခံရတဲ့လယ်သမားတရားစွဲခံရတဲ့လယ်သမားအ ਨੇ ဆုံးဘယ်လောက်လောက်တွေရှိနေပြီလဲဗျ
တရားစွဲခံရတာကအ ਨੇ ဆုံး1200လောက်ရှိနေပြီဘာလို့များချိုးမှာကတော့တခြားနေရာတွေနဲ့တော့ပုံစံမတူဘူးပေါ့စစ်တပ်သေးလို့ကုမ္ပဏီတိန်းလို့တော့မဟုတ်ဘူးသူတို့ကဝေရှင်တွေနဲ့စုပေါင်းပြီးတော့ဒေသမားအများစုကိုတရားစွဲဖို့အတွက်ဖိအားပေးတာဖြစ်တဲ့အတွက်ဒေသမား900နီးပါးလောက်တရားစွဲခံနေရတာအဲ့တော့တချို့တွေကလည်းပဲပြီးခဲ့တဲ့လတွေမှာကျသွားကြပြီ2လ3လ4လအဲ့လိုမျိုးတွေကျသွားကြတယ်ပြီးခဲ့တဲ့4 5လလောက်ကတော့အရင်အတွက်စိတ်စိတ်ချပေးတယ်ဒီနောက်ပိုင်းလေးမှာကျွန်တော်တို့တွားပြီးတော့ရပ်တည်ပေးလိုက်တော့နည်းနည်းတော့ကျဲသွားတယ်ဒါပေမဲ့လို့မရက်ဘူးဗျအဲတချို့အမှုလေးတွေတော့ပြန်ရုပ်ပေးတာတွေရှိတယ်ဒါကလည်းပဲတကယ်လူဘက်ကညှိနှိုင်းပြေလည်တဲ့ပုံစံမျိုးမဟုတ်ပေမဲ့လို့ကျွန်တော်တို့မြေတားရခိုင်နယ်အတွက်တရားစွဲဆိုတာကိုပြန်ရုပ်ပေးတာလေးနည်းနည်းပါးပါးရှိတယ်ဒါပေမဲ့လို့လယ်သမားတွေကကျွန်တော်တို့ကိုတေချာမဆက်သွယ်တဲ့အခါကျတော့ကျွန်တော်တို့ရဲ့ကိုယ်ရက်တရားတစ်စင်းလည်းမဆက်သွယ်တဲ့အခါကျတော့ဘယ်နှမှုလောက်ထောင်ချပြီးတွားပြီးလဲဆိုတာတော့ကျွန်တော်တို့အတိအကျမသိနိုင်ဘူးခင်ဗျာ
ဟိုအပေါ်အခုကျွန်တော်တို့ကြားနေလေကမ်ဘလူးဟဲ့လားတဲကုန်းဒဝဲဒါမျိုးတွေပေါ့နော်နောက်တစ်ခါဒီရခိုင်ပြည်နယ်ဘက်တွေမှာလည်းရှိတယ်ဗျထောင်ကျသွားတာလေအဲ့စီးရင်တွေရောမရဘူးလားဘယ်လောက်လောက်ရှိနိုင်လဲ
ရခိုင်ပြည်နယ်ဘက်ကလည်းမရဘူးဗျကျွန်တော်တို့အခုသိရတဲ့လောက်ကတော့ကမ်ဘလူးမှာတော့56ဦးပေါ့ဗျလောလောဆယ်ထောင်ကျသွားတယ်ထောင်တွေပါပြောင်းလိုက်ပြီနောက်တစ်ခါတဲကုန်းမှာလည်းပဲ6ဦး9ဦးလောက်ရှိတယ်နောက်ပြီးတော့သတင်းစာရှင်တွေမှမလုတ်ခင်ပထမနေ့ညမှာကြံငင်းမှာလည်းပဲထပ်ပြီးတော့ဖမ်းသွားတယ်လို့သိရတယ်15ဦးဖမ်းသွားတယ်အဲ့ဒါတော့တရားဆွဲထားပြီလားမဆွဲရသေးဘူးလားမသိဘူးအိမ်ကိုညာကြီးမှလာဖမ်းသွားတာချက်ချင်းပဲကျွန်တော်ကိုဖုန်းလိုက်ဆက်တယ်အဲ့တော့အဲ့ဒါလေးပေါင်းလိုက်လို့ရှိရင်တော့တရားဆွဲခံရတော့အထောင်ကျော်1200ဝန်းကျင်မှာရှိပြီးတော့ထောင်ကျတာကတော့လူတရားအထက်မှာထောင်ကျသွားပြီ
ဆိုတော့အဲ့ဒီထောင်ကျသွားတဲ့လယ်သမားတွေအတွက်ကောကုညီရေးတွေဘယ်လိုဆောင်ရွက်နေလဲခင်ဗျာ
ထောင်ကျသွားတဲ့လယ်သမားတွေအတွက်ကတော့ကျွန်တော်တို့လုံးလုံးစေဘာမှမကူညီပေးနိုင်သေးဘူးဗျပေးနေတာကတော့ထောင်ကျသွားပြီကျွန်တော်ပြန်လွတ်ပေးပါလို့ပြောရင်ကလွယ်လို့ကျွန်တော်ဘာမှမကူညီနိုင်ဘူးကိုကြီ
းဟုတ်ကဲ့အခုကရားဘက်တွေလည်းကြားတယ်လေကျွန်တော်တို
့ဟုတ်ကဲ့ခင်ဗျဒါပေမဲ့ကျွန်တော်တို့အဆက်အသွယ်မရဘူးခင်ဗျကရားဘက်ကလည်
းဟုတ်ကဲ့အဲ့တော့ကွန်ပျူတာတို့အနေနဲ့အခုဒီဟောပေါ့ဒီလယ်သမားကြီးကဆောင်ရွက်နေတဲ့တိုင်းတာမှာသမဂ္ဂတွေကွန်ရက်တွေနဲ့ဘယ်လောက်ကျယ်ပြည့်မြချိတ်ဆက်ပြီးလုပ်နိုင်လဲအခက်အခဲတွေအများကြီးရှိလား
အခက်အခဲတွေကကိုသမဂ္ဂတွေမှာအထူးသဖြင့်လယ်သမားတွေကပူးပေါင်းပါဝင်မှုအားနည်းတယ်ဗျအထူးသဖြင့်တော့မလုပ်တတ်မကင်တော့ပါဗျာနောက်ဒုတိယအခက်အခဲကမပုံမတင်ရသေးတဲ့အတွက်ပုံမှန်များများကနည်းနည်းတွုံဆုံနေကြတယ်ဝင်ဖို့ကိုလေအဲခါကျတော့တမကမှာဥစ္စာဥရလုပ်ရလူတွေကလည်းပဲတမကဝင်အင်အားနည်းတဲ့ခါကျတော့သူတို့ကလည်းတိုးရတာနည်းနည်းခက်နေတယ်ပေါ့ဗျာအဲ့တော့အခုပြန်ထွက်လာတဲ့ registration law ကလည်းပဲနည်းနည်းအငင်းပွားစရာတွေဖြစ်နေသေးတယ်အဲ့ဒီပုံမှာတမကတွေကဝင်ပြီးတော့မပုံတင်မလားမတင်ဘူးလားတင်နိုင်မယ်ဆိုရင်တော့ဘလို့တဲ့အခြေအနေလေးမှာလယ်သမားကအဝင်ရတော်တော်များများပါလာမှဆိုရင်သူတို့လောကကရတာပိုလွယ်လိမ့်မယ်လို့ထင်တယ်အဲ့ဒါလည်းတစ်ချက်ပေါ့ဒါလည်းပဲအစိုးရကဒါကြောင့်လဲကန့်ထားတာလို့ကျွန်တော်တို့ထင်တယ်လေ
ဟုတ်ကဲ့အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အဆင်ပြေလောင်ပေါ့ဗျာကိုမျိုးတန်းတို့အနေနဲ့ရောဘာတွေဆက်ပြီးလုပ်ပေးနိုင်မလဲဘယ်လောက်မြင့်တင်ပေးနိုင်မလဲ
ကျွန်တော်တို့ကတော့ advocacy လောက်ပဲလုပ်လို့ရမယ်ကိုရဲ့အဲ့လောက်ပဲလုပ်နိုင်တယ်အခြေအနေကတကယ်တော့ကျွန်တော်တို့မှာဘာမှအလုပ်ပိုင်ခွင့်မရှိတဲ့အခါကျတော့ကျွန်တော်တို့ဘာမှပြောလို့ဆိုလို့လုပ်လို့ကိုင်လို့မရဘူးအစိုးရကိုပြောင်းအားပေးဖို့ဒီလောက်ပဲကျွန်တော်တို့လုပ်လို့ရပါလေတကယ်တမ်းကဒါတွေကိုအဆင်ပြေအောင်စီမံဆောင်ရွက်ဖို့နည်းလမ်းမရှိတာမဟုတ်ဘူးဗျာအစိုးရကစီမံဆောင်ရွက်ဖို့အချိန်နဲ့ရတယ်နည်းလမ်းတွေလည်းရှိရသားနဲ့ဒါကိုပြည့်လည်အောင်မဖြေရှင်းလို့ဒီပြဿနာတွေပေါ်နေတာအဲ့တော့အစိုးရရဲ့စီမံခံစားမှုမှားယွင်းမှုတွေများလာလေလေလယ်သမားကအုံကြောင်းမှုဖြစ်လာလေလေဖြစ်မယ်
ဟုတ်ကဲ့ဟုတ်ကဲ့ကုမ္ပဏီတဲ့ဟုတ်ကဲ့ကျေးဇူးပဲတော့
ဟုတ်ကဲ့ပါခင်ဗျာ